မြောက်ကိုရီးယားရဲ့နျူကလ িয়ার မူဝါဒတွေကြောင့်ကုလသမဂ္ဂလူညွန်ရေးကောင်စီကမြောက်ကိုရီးယားအပေါ်ချမှတ်ဖို့ရှိတဲ့ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေကိုတရုတ်အစိုးရအနေနဲ့ထောက်ခံသွားမယ်လို့ကိုရီးယားကျုံးဆွယ်ဆိုင်ရာတရုတ်ကိုယ်စားလှယ်ဝူဒါဝေးကပြောပါတယ်။ကိုရီးယားကျုံးဆွယ်ဆိုင်ရာတောင်ကိုရီးယားကိုယ်စားလှယ်ဟွမ်ဂျွန်ကုတ်နဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးမှာတင်းနှင်းတွေနေကတွေ့ဆုံပြီးကိုရီးယားကျုံးဆွယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိစေရေးအတွက်နိုင်ငံသလုံးကအတူတကွာပူးပေါင်းဆောင်ရွက်သွားကြမယ်လို့ဝူဒါဝေးကပြောကြားလိုက်ပါတယ်။တောင်ကိုရီးယားကိုယ်စားလှယ်ဟွမ်ကတွေ့ဆုံမှုပြီးခမပြင်ပမှာပြောကြားရမှာတော့တရုတ်နိုင်ငံရဲ့ထောက်ခံမှုကိုကြိုဆိုကြောင်းနဲ့ဒါဟာအတိတ်ပဲပြီးသွားတဲ့အပြောင်းလဲစတင်ချိန်ပဲလို့ပြောပါတယ်။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့တွေးခေါ်မှုကိုပြောင်းလဲပြစ်ဖို့လိုအပ်ကြောင်းနဲ့အဆင့်တန်းရှိရှိကြင်ကြံနေထိုင်ဖို့လိုအပ်တယ်ဆိုတာကိုနိုင်ငံသလုံးကတသဘောထားလဲရှိခဲ့တဲ့အကြောင်းလဲဟွမ်ကပြောပါတယ်။ရုပ်နဲ့အမေရိကန်ကြားမြောက်ကိုရီးယားပေါ်အပြင်းထန်ဆုံးပိတ်ဆို့အရေးယူမှုချမှတ်ရေးသဘောတူညီမှုရရှိပြီးမှတွားရောက်တာဖြစ်တဲ့အတွက်ဝူဒါဝေးရဲ့ခီးစဉ်အပေါ်အများစုကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတာပါ။မြောက်ကိုရီးယားကနောက်ဆုံးပြုလုပ်ခဲ့တဲ့နျူကလ িয়ার ဆန်တာဖောက်ခွဲမှုနဲ့ဒုံးကျည်ပြုလုပ်ခဲ့မှုတွေကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားအပေါ်ဖိအားသီးသီးသာသာတိုးပေးမယ့်အဆိုပြုချက်မူကြမ်းကိုအမေရိကန်ပြည်ထောင်စုကတောက်ချာနေကကုလသမဂ္ဂလူညွန်ရေးကောင်စီကိုတင်သွင်းခဲ့ပါတယ်။